မြန်မာစစ်ကောင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်အမြင်တွေပါဒီခီးစဉ်ဟာတရုတ်အစိုးရနဲ့စစ်ကောင်စီတို့ကြားနှစ်ဖက်စလုံးအကျိုးစီးပွားပေါ်မှာတည်နေတယ်လို့သုံးသပ်ကြပါတယ်တရုတ်ဘက်ကပထဝီအကျိုးစီးပွားရှိတယ်လို့ပဲစစ်ကောင်စီဘက်မှာလည်းလုံခြုံရေးဆိုင်ရာအကူအညီလိုအပ်ချက်တွေကြောင့်လို့ယူဆထားကြတာပါကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့တရုတ်ဝန်ကြီးချုပ်လီချန်ကတရုတ်ရဲ့အိမ်နီးချင်းစံတမရေးမှာမြန်မာကိုအရေးပါတဲ့နေရာအမြဲထားပြီးနိုင်ငံရေးပြည်လဲသိမြရေးနဲ့အကြောင်းလဲတွေဖြစ်ရေးကူညီနေတယ်လို့ပြောပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမြမငင်းချင်းသိမြရေးနဲ့လူမှုစီးပွားအကူအညီပေးတာကိုကျေးဇူးတင်ကြောင်းပြန်ပြောခဲ့တာကိုရှင်းဝါသတင်းဌာနကဖော်ပြခဲ့ပါတယ်။အခုလိုတရုတ်ကနေဖိတ်ခေါ်မှာကိုအာနာသိမ့်ပြီးကတည်းကဂျိုးပန်းလာပြီးမဲ့အရင်တောက်လျှောက်ပယ်ချခံခဲ့ရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုခေတ်စဉ်မှာနှစ်ဖက်ပြောင်းလဲလာတာကိုအမေရိကန်ငင်းချင်းရေးအဖွဲ့ USIP ကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေဆန်တာဝါကအခုလိုသုံးသပ်ပြပါတယ
် Through this visit China aims to send a strong signal of its support for
his ဒီကိစ္စကတဆင်တရုတ်အနေနဲ့သူမကူညီကြာဆုံးတော့မဲ့ဆဲအုပ်စုကိုထောက်ခံမှုပေးတာအခိုင်အမာပြဖို့ရည်ရွယ်ပုံရပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လည်းမြန်မာပြည်သူတွေတရားဝင်ထောက်ခံမှုဆုံးရှုံးနေတာပြီးနိုင်ငံမြောက်ပိုင်းနဲ့ရခိုင်ပါဝင်နေရာများစွာမှာစီးရဲဆုံးရှုံးမှုတွေပါရှိနေခြင်းသူမရှိမဖြစ်လုံနေတဲ့တရုတ်ရဲ့ဒီလုံခြုံရေးဆိုင်ရာအကူအညီပို့ပေးလာဖို့စီးပွားရေးနဲ့ပထဝီမဟာဗျူဟာဆိုင်ရာတွေကိုတရုတ်လိုက်ရောအကူအညီပေးဖို့ကြိုးပမ်းလာပုံရပါတယ်။အထူးသဖြင့်အခုစီးရဲရမြောက်ပိုင်းမှာကြာဆုံးသွားတာတွေကတရုတ်ရဲ့ဒီပထဝီမဟာဗျူဟာဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်အထူးအရေးပါတဲ့နေရာတွေဖြစ်နေပါတယ
်။အခုလိုတရုတ်ပြောင်းလဲဖြစ်လာတာပေါ့မြမအရေးလိလသုံးသက်သူဦးတန်းစိုးနိုင်ကလည်းအခုလိုထောက်ပြပါတယ
်။မင်းအောင်နိုင်ကိုတော်မတုံးမဲနဲ့ဘသူနဲ့အစားတဖုံးနဲ့လူစဉ်းစားခဲ့တဲ့အချင်းချင်းရှိပါတယ်။ဒါမဲ့ဖျံမြောက်ကညီနောင်သုံးဘော်ရဲ့တိုက်ပွဲတွေအရှင်ဘုံမြန်မာလာပြီးတဲ့နောက်တော်လိုင်းကြီးကျပြန့်လာတာခုနောက်ပိုင်းမှာတော့အညာဒေသအထိကျပြန့်လာတဲ့အခါမှာမင်းအောင်နိုင်ကိုတော့သူတို့မတုံးလို့မရတော့မင်းအောင်နိုင်ဟာတတ်ချုပ်ဖြစ်တဲ့တတ်ကိုကင်ထားတဲ့လူမှသာတိုင်းပြည်ကိုပိုင်နိုင်မယ်လို့ယူဆတယ်သဘောထားပြောင်းလိုက်ပါတယ်မင်းအောင်နိုင်ကိုပြန်ပြီးတော့ကဲတင်မှုနောက်တစ်ချိန်ထဲမှာစစ်တပ်မြန်မာတပ်မတော်ပြိုကွဲသွားလို့မဖြစ်ဘူးအဖေပြရမယ်အဲ့လိုသဘောထားရှိလာတဲ့အောက်မှာသူ့ကိုပြန်ပြီးတော့နန်းကျင်ပြီးဖို့ကြိုးစားလာတဲ့တရုတ်ကွန်မြူနတီပါတီရဲ့သဘောထားဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
တရုတ်အနေနဲ့မြန်မာကိုတီးတန့်ဖိတ်တာမဟုတ်ပဲတခြားနိုင်ငံတွေနဲ့ရောပြီးမဟာမဲခေါင်ဒေသထိပ်သီးဘက်ကိုရောပြီးဖိတ်တာကြောင့်လဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်ကောင်စီကိုတရုတ်ကအလုံးစုံထောက်ခံပေးလိုက်တာမျိုးတော့မဟုတ်ဘူးလို့နောက်ထပ်မြန်မာအရေးလိလသုံးသက်သူစိုင်းထွန်းအောင်လှိုင်ကထောက်ပြပါတယ
်ဟိုအရင်ကတော့စာရှိချီကိုကော်ဒိုနီချင်းမီချိုဆိုလို့ဒီလိုဘိုင်ဇာထွေဆက်ဆံရင်းနဲ့ဘိုင်ဇာဆက်ဆံတဲ့ဟာမျိုးတော့မဟုတ်သေးဘူး။အဲ့ဒီအရင်ကမျိုးတော့ပုံပုံအော်တဲ့ဟာမျိုးတော့မဟုတ်ဘူး။ဒီမာတီလက်ထရယ်ဘောဒီရတဲ့ဘောင်းကြီးအားနေတဲ့ချီချီချီတိုးဆက်ဆံလာတဲ့ဟာမျိုးတော့ရှိတယ်။ဒါပေမဲ့ပြန်ဆနေတဲ့ပုံပေါ့နော်။အခြေအနေကတော့တရုတ်ကတော့မြန်မာပြည်မပြိုသေးတဲ့နိုင်ငံသူ့ရဲ့ပထဝီအကျိုးစီးပွားကြောင့်လည်းကျွန်တော်လည်းပုံမှာတော့ချစ်တိုးပြီးဆက်ဆံလာတဲ့ပုံပြီးတော့တွေ့ရတ
ယ်။တစ်ဖက်မှာလည်းတရုတ်အနေနဲ့နေဆက်ဆက်ဆက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနေဆက်ဖိတာပါဝင်စစ်ပွဲတွေထပ်မချဲ့ဖို့ဖိအားပေးလာနေပေမဲ့မထီရောက်သလိုဖြစ်နေတယ်လို့ဂျေဆန်တာဝါကထောက်ပြပါတယ
် Despite the increasing pressure that China is putting on ethnic armed organizations
it's ဒီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိအားတိုးပေးနေပေမဲ့ဒီမြန်မာမြောက်ပိုင်းမှာလောလောဆယ်ဖြစ်နေတဲ့စစ်ပွဲတွေရောင်းမြန်လန်သွားဖို့လုံလောက်ပုံမရှိပါဘူးတရုတ်ဖိအားစကြေကကချင်မာရောရှမ်းမြောက်ဖက်မှာပါမြန်မာစစ်ကောင်စီစခန်းတွေဆက်ပြီးဆုံးရှုံးနေရပါတယ်ရခိုင်ဘက်မှာလည်းမြေပြင်တိုက်ပွဲတွေမှာပုံမှုဆုံးရှုံးလာတာတွေ့ရပါတယ်အဲ့တော့မြန်မာစစ်ကောင်စီကိုသာတရုတ်ကဒီစစ်ပွဲတွေပေါ်ဝေဖိအားပေးနိုင်တဲ့အနေအထားကမေးခွန်းထုတ်เสียဖြစ်လာပါတယ
်ဒါအပြင်စိုင်းထွန်းအောင်လင်ကလည်းမြန်မာဘက်ကတော့ရွေးကောက်ပွဲလမ်းကြောင်းနဲ့တရုတ်နဲ့ဒီဒေသတွင်းနိုင်ငံတွေထောက်ခံပေးဖို့ပြောလာနိုင်တယ်လို့စက်ပြောပါတယ်အခုလိုအချိန်ဒီမှာတရုတ်ဘက်ကသတိထားတင်တာကိုလည်းဂျေဆန်တာဝါကအခုလိုထောက်ပြပါတယ
် The reality that China is going to likely have to wake up to is that the Myanmar
တရုတ်ပြည်သတိပြုအမယ်လက်တွေ့အခြေအနေကတော့မြန်မာစစ်တပ်အနေနဲ့ဒီချိန်မှာပြန်ရအောင်လုပ်ပေးနိုင်မယ့်နည်းလမ်းမရှိနေတာပါပဲဗိုလ်ချုပ်မှုကြီးမရောက်လိုက်နေတဲ့ရွေးကောက်ပွဲကနေဒါကိုရအောင်လုပ်ပေးမယ်လို့စက်ပြောလာနိုင်ပြီးတရုတ်ဘက်ကလည်းတခြားနည်းလမ်းရှာမတွေ့တော့ဒါကိုပဲထောက်ခံပေးနိုင်ပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲကတင်းမာမှုမတည်ငြိမ်မှုတွေဖြစ်ရော့စေပြီးပြန်လဲတည်ငြိမ်စေဖို့ထက်လူများပိုစိတ်ပြက်ပြီးတင်းမာမှုတွေပဲနောက်တစ်ဆင့်ဆက်တိုးလာစေမယ့်အနေအထားတွေ့နေရပါတယ
်တစ်ချိန်တည်းမှာမြမစီးပွားရေးလုပ်ငန်းရှင်တွေလည်းလိုက်သွားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဆက်ဆက်ချိန်မှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေနဲ့တနေ့အင်ကာနေကဆွေးနွေးပွဲလုပ်ပြီးရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်တာကမြမဘက်ကကြာသိနေတဲ့စီးပွားရေးပြန်ကယ်တင်နိုင်ဖို့လိုက်လျောမှုတွေလုပ်ပေးနိုင်တာပြတယ်လို့ Jason Dawaga ပြောပြီးအခုလိုဆက်ထောက်ပြပါတယ
် Of course given the risk associated with those investments given the
ဒီမှာစစ်တပ်ရဲ့စီးပွားရေးစီမံခန့်ခွဲမှုအမှားတွေနဲ့တိုးတက်မှုမရှိတာတွေကြောင့်ဒီတရုတ်ယင်းနှိမ့်နှံမှုတွေပေါ်အန္တရာယ်ရှိနေတာသိကြပါတယ်အဲ့တော့အရင်စီးပွားရေးယင်းနှိမ့်နှံထားမှုတွေဖြစ်တဲ့မြေထားလန်တို့ရာလျက်စစ်လုပ်ငန်းတို့နောက်အထူးဖြင့်ကြောက်ဖြူရေးနဲ့စိတ်ကန်းတဲ့အထူးစီးပွားရေးဇုံတွေလက်တလောရှေ့ဆက်ဖို့ခက်နေချိန်မှာအခုတွေ့ခဲ့တဲ့တရုတ်ကုမ္ပဏီတွေအနေနဲ့နောက်ထပ်ယင်းနှိမ့်နှံမှုအသစ်တွေဘလောက်များများထပ်တိုးလာနိုင်အောင်မယ်ဆိုတာကလည်းမေးခွန်းထုတ်เสียပ
ါအခုတရုတ်ဝန်ကြီးချုပ်နဲ့တွေ့ရမှာဘုံချုပ်မှုကြီးမေးရလိုက်ဘက်ကတော့ MNDAA ကိုကန်တပ်ဖွဲ့ TNLA တောင်းတပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တို့ကငင်းချဲလိုလာတာလှုပ်ဆောင်ပြမှတာပြန်ဆွေးနွေးနိုင်မယ်လို့ပြောခဲ့ကြတဲ့သတင်းဖော်ပြခဲ့ပါတယ်ခင်ဗျ